တရုတ်နိုင်ငံမှာတမနာတက်တန်းကတ်တတ်ထားတာကိုပယ်ဖျက်လိုက်တာကတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကကျတဲ့ခေါင်းဆောင်မှုခံမာရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရမီဒီယာတွေဘက်ကကာကွယ်ပြောဆိုပါတယ်။ဒါပေမဲ့တုံ့တက်သူတွေကတော့အဲ့ဒီလောက်ရကြောင်တရုတ်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရတဖြည်းဖြည်းပုံမပွင့်လင်းလာနိုင်တယ်ဆိုတဲ့ညွှန်မှန်းချက်တွေနှိမ့်မိန်သွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေမှာလဲ။ဒီအကြောင်း VOA သတင်းတောက် Victor Bitty သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမှာ
။၁၃ချိန်မြောက်တရုတ်ပြည်သူ့ကွန်ဂရက်စ်တော်ကလည်းဒီရင်သမရတန်နှစ်ချိန်ကန့်တတ်ထားတာကိုပယ်ချင်လိုက်တာကြောင့်လက်ရှိဒုတိယသမရတန်ထမ်းဆောင်နေတဲ့သမရရှိချင်းပင်ရာသပံအုပ်စိုးသွားမှာကိုစိုးရိမ်မှုတွေပေါ်နေချိန်မှာတရုတ်စိုးရပိုင် Global Times သတင်းစာကရဲဘော်ကြီးရှိချင်းပင်ကိုဝိုင်းရံပြီးတရုတ်ကွန်မြူနတီဘူကော်မတီရဲ့ခိုင်မာတဲ့ဥဆောင်မှုနောက်မှာတဆွေမတိန်လိုက်ပါနိုင်ရေးဟာတရုတ်အနာဂတ်ပန်းတိုင်အတွက်အခရာကျတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်အစိုးရပိုင် China Daily သတင်းစာကြီးကလည်းဖွဲ့စည်းအုပ်ချုပ်ပုံမှာအခုလိုတက်တန်းကန်တာတာကိုဖြုတ်ပေးလိုက်တာကြောင့်ဘယ်ကောင်းဆောင်မှရာသပံသမရလုံမယ်လို့မဆိုလိုဘူးလက်ရှိပြည်ပြင်ကြောင်းလေးတွေပိုအားကောင်းလာဖို့နဲ့လက်စားမှုတက်ချေရေးတိုးမြှင့်လှုပ်ဆောင်ဖို့သာအဓိကရည်ရွယ်တာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်1982ခုနှစ်ကဖွဲ့စည်းပုံမှာသမရတက်တန်းကန်တတ်ခဲ့တာကိုအခုလိုဖြေလျှော့ပေးဖို့လွှတ်တော်တဲ့မဲခွဲရမှာလွှတ်တော်ကိုယ်စားလှယ်3000နီးပါးရှိတဲ့ထက်ကအများစုကထောက်ခံလိုက်ပြီးကန့်ကွက်မဲ2မဲနဲ့ကြားနေမဲ3မဲသာရှိခဲ့ပါတယ်အမေရိကန်နိုင်ငံရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဒယ်လီယန်ကအခုဖွဲ့စည်းပုံပြောင်းလဲချက်ရဲ့အဓိကဆိုလိုချက်ကို
This is much more of an official recognition
။ဒါကဒီချက်ပြန်ဟာဒီနေ့ကာလပြုတ်နိုင်ငံရဲ့အမြင့်မားဆုံးခေါင်းဆောင်မှုအဆက်မှာအထင်ရှားရှိနေတယ်ဆိုတာကိုတရုတ်ဝင်အတိအမှတ်ပြလိုက်တဲ့သဘောပါပဲ
။ဒါဖြင့်ပါမောက္ခယန်ကဆက်ပြီးတရုတ်နိုင်ငံအခုလိုတိုးတက်လာအောင်အရင်ဖြစ်စဉ်ပြောင်းလဲခေါင်းဆောင်တိတ်ဆောင်ဖိန်နိုင်ငံရေးစီးပွားရေးရာထိရှိမှုတွေလုပ်ပေးခဲ့တာနဲ့အခုလက်ရှိသမရရှိလက်ထက်ဖြစ်လာတာတွေကတလဲစီဖြစ်နေတယ်လို့ထောက်ပြလိုက်ပါတယ
် At this point of course the leadership
ဒီစမှာတော့တရုတ်ခေါင်းဆောင်တွေအနေနဲ့ပြသလိုက်တာကနိုင်ငံထဲမှာနိုင်ငံရေးအရထိန်းချုပ်မှုတွေပိုတိုးလှုပ်လာတာအပြင်စီးပွားရေးလည်းပိုထိန်းချုပ်လာတယ်ဆိုတဲ့သဘောဖြစ်နေပါတယ်ပြီးခဲ့16နှစ်ခန့်အတွင်းမှာလည်းစီးပွားရေးမှာပိုထိန်းချုပ်လာတဲ့ဘက်ကိုရောက်လာခဲ့လေ
အခုလိုသမရတက်တန်းကန့်တာတာကိုရှော့ချလိုက်မှုပေါ့တရုတ်လူမှုမီဒီယာကွန်ရက်တွေမှာလည်းဝေဖန်မှုတွေတချို့ရှိခဲ့တာနဲ့ပတ်သက်ပြီးနေနေရမှာပမခရန်ကဆက်ပြီ
း the system and also the authorities
အခုကနိုင်ငံရေးစနစ်ရရောခေါင်းဆောင်မှုကပါသတင်းမီဒီယာတွေကိုပိုထိန်းချုပ်လာတဲ့သဘောဖြစ်လာပါတယ်အခုအပြောင်းလဲအပေါ်ငကူတွေကမချေနှက်သူတွေကိုပို့ပြီးတော့မချေမနှက်ဖြစ်သွားစေနိုင်ပါတယ
်အဲဒါကြောင့်တရုတ်မြန်မာရေးလေ့လာသူဒေါက်တာဖကျော်စောကအခုအချိန်မှာတရုတ်အနေနဲ့ကွန်မြူနစ်ပါတီရေရှည်ရည်မှန်းချက်တွေပါတီနှစ်တရာပြည့်ရောက်မဲ့2021ခုနှစ်နဲ့ပါတီအုပ်ချုပ်လာတဲ့နှစ်တရာပြည့်2049ခုနှစ်မှာပြည်မီရင်စင်ဆက်မပြတ်ခိုင်မာတဲ့ခေါင်းဆောင်မှုရဖို့လိုတယ်လို့အခုခန့်စားလာရပြီးပြင်ဆင်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒီမှတ်ချက်ကြီးရဲ့ဖြစ်တဲ့စီးပွားရေးဆက်တိုးတက်ဖို့နဲ့ဆိုရှယ်လစ်နိုင်ငံဖြစ်ဖို့စောင့်ကြည့်ရေးအဖွဲ့တွေကိုအခုဖွဲ့စည်းပုံပြောင်းလဲမှုမှာအထူးကထည့်ခဲ့ပေမဲ့အများသိမတိကြဘူးလို့ဒေါက်တာလှကျော်စောကထောက်ပြပါတယ
်။တရုတ်ကွန်မြူနတီပါတီတွေမှာကိုဒီအစိုးရအထက်မှာပေါ့ရုပ်ခန္ဓာပါတီကိုကြီးကြပ်မဲ့ကော်မတီကိုအခုဒီဖွဲ့စည်းအုပ်ချုပ်ပုံပြင်နေတဲ့မှာအဲ့ဒါအတူတူအဖြစ်ပါ
ဒေါက်တာလက်ကျော်ဆက်ကဆက်ပြီးအခုတရုတ်ပြောင်းလဲကနေမြန်မာနိုင်ငံအပေါ်မှာလည်းစီးပွားရေးအထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ
်ရှင်းချင်းပြန်ကဆက်ပြီးတော့ကသမရဖြစ်နေမစင်သူတင်တဲ့ policy line ဖြစ်တဲ့ one belt one road ကိုလမ်းမှာစီမံကိန်းကပို့ပြီးတော့အမေမြန်ထက်ထက်နဲ့ပို့ပြီးတော့တော်တော်လေးလေးဖြစ်လာမယ်ဆိုရင်သူကအင်းကြီးသားချင်းနိုင်ငံမျိုးကိုပေါ့ကမ္ဘာစီးပွားရေးတွေအတွက်အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပုံမှန်ကောင်းမွန်လာနိုင်စရာရှိတယ်။အဲ့တော့ကျမတို့ပမာကြီးကအင်းကြီးသားချင်းနိုင်ငံလည်းဖြစ်တယ်။ဖွံ့ဖြိုးတဲ့နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်ကျမတို့တော်လည်းအကျိုးတစ်ပုံတရားရှိနေလို့ဖြစ်မှာ
။ဒါအပြင်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းအလားအလာကောင်းသွားစေမှာပါလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ်
။ငြိမ်းချမ်းရေးအတွက်ပို့ပြီးတော့တိတ်ရောက်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ခြောက်မဲ့ဒီ one belt one road ကဘာသာပြည်တဲ့ကိုဖြတ်မဲ့လမ်းတွေကဒီငြိမ်းချမ်းဖြစ်နေတဲ့နေရာတွေဖြတ်မှာလေ။အဲ့ဒီနေရာတွေကမဆွေးမဆောင်တဲ့ငြိမ်းချမ်းရမှာလေ။အဲ့ခါကျတော့စီးပွားရေးတွေတက်လာအောင်သူတို့ကူညီနိုင်မှာလို့ရှိပါတယ်။အဲ့ခါကျတော့ငြိမ်းချမ်းရေးအတွက်လည်းတခုံတရားတိုးတက်လာနိုင်စရာရှိပါတယ်။
အခုလိုချိန်မှာ Asia Society အဖွဲ့ရဲ့တရုတ်ကျွမ်းကျင်သူ Obel Sheikh ကအခုတရုတ်နိုင်ငံကြောင်တချင်တို့ကတရုတ်နိုင်ငံမှာနိုင်ငံရေးရတဖြည်းဖြည်းပွင့်လင်းလာမယ်လို့မှန်းဆထားချက်တွေကမေးမိန်သွားပြီလို့ဆိုနေပါတယ်ခင်ဗျာ